မြောက်ကိုရီးယားနိုင်ငံထဲမှာလူမြင်ကွင်းမှာစီးရင်ခွင့်ပြုလေရှိတဲ့ရာနဲ့ချီတဲ့နေရာတွေကိုဖော်ထုတ်နိုင်တယ်လို့ဆိုးအခြေစိုက်လူခွင့်ရေးအဖွဲ့ဖြစ်တဲ့ Transitional Justice Working Group ကပြောပါတယ်။အဲဒီနေရာ323နေရာအတိအကျဘယ်မှာရှိတယ်ဆိုတော့ကိုရောမြောက်ကိုရီးယားအစိုးရကခြေရာဖြတ်ပြစ်မှာဆိုးတဲ့အတွက်မပြောပေမဲ့မြစ်တွေလေကွင်းတွေနဲ့တောင်ကုန်းတွေပြင်ဈေးတွေနဲ့စာတင်ကျောင်းတွေလည်းပါတယ်လို့ပြောပါတယ်။ဒီအဖွဲ့အစီရင်ခံစာမှာလူ100ယောက်ကိုခွင့်ပြုရေးအဖွဲ့ကတနက်နဲ့တပြိုင်နက်ပြစ်တက်ခဲ့ကြောင်းပါရှိပြီးတော့ရာနဲ့ချီတဲ့လူတွေရှင်းမှာခွင့်ပြုရတဲ့အဓိကအကြောင်းကလူတွေစိတ်ထဲအကြောက်တရားတွေဖြစ်ပေါ်အောင်လို့ဆိုပါတယ်။ဒီလိုကွမြက်တဲ့အဖြစ်အပျက်တွေအခုနောက်ပိုင်းမှာယွန်နေလာပြီးမဲ့ခေဝဲကွမြက်ခံရသူတွေပိုများလာသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုကွမြက်ခံရတဲ့သူတွေထဲမှာအုတ်ချုပ်သူခွန်တူးကံပုံကိုယ်တွေလည်းပါဝင်နေပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းရဲ့ဦးလေးတော်ဆက်သူလည်း2013မှာအကွမြက်ခံရပါတယ်။အလားတူအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့လို့ဆွေးနွေးပွဲမပါဝင်ပတ်သက်ခဲ့သူမြောက်ကိုရီးယားအရာရှိတချို့အခုလတွင်ကွမြက်ခံရတယ်လို့လည်းတောင်ကိုရီးယားမီဒီယာတချို့ကရေးပါတယ်ဒါပေမဲ့ဒီလိုရေးသားချက်တွေကိုအတည်ပြုလို့မရနိုင်ပါဘူးတခါလေမြောက်ကိုရီးယားကအကွက်မြက်ခံရတယ်လို့သတင်းထွက်နေသူကနောက်ပိုင်းမှာပြန်တွေ့လာလို့ဖြစ်ပါတယ်